ရှမ်းပြည်တောင်ပိုင်းမိုးပြင်းမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်နေတာ၅ရက်ရှိသွားပြီလို့ပရဟိတကေဆေးရေးလုံနေသူတွေကပြည်ဝေးကိုပြောပါတယ်။၅ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်လို့အရက်သား၈ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး၁၂ဦးရှိနေပြီလို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုနှမ်းလောက်တ ငယ်ဖြစ်ခဲ့တဲ့တွင်ပြင်းပြင်းထန်ထန်ကြားနေရတဲ့အကြောင်းပရဟိတကယ်ဆယ်ရေးလုပ်နေသူတို့က VOA ကိုပြောပါတယ
်။မနိုင်ခွဲနေကမနိုင်ပြီတော့လက်နဲ့ကြည့်ရလက်နဲ့ငယ်ရအဲ့လိုမျိုးပြစ်ခတော့ပေါ့။ဘူပြဲမျိုးပေါ်မှာအဲ့ဒီကျော်တော့စီကနေရခွဲပြီးပေါ်ဦးတေးရခွဲပြီးအလောကတိခိုက်မှုတော့ရှိကြတော့ပေါ့
။လက်နဲ့ကြည့်ကြောင်းအရသာတိတ်ဆုံးမှုနဲ့နေအိမ်မီလာမှုရှိတယ်လို့လည်းသိရပါတယ်။မိုးပြဲအခြေဆိုင်ခမရ၄နှစ်နှစ်ကမိုးပြဲမြို့ဖက်ကိုလေကြောင်းဆင်လာတဲ့အတွက်ကကွယ်ရေးတပ်တွေကကြားဖြတ်တက်ခရကနေတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဖက်ကပစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အယက်သားပြည်သူတွေထိခိုက်မှုရှိတယ်လို့ပရဟိတကယ်ဆယ်ရေးလုပ်နေသူဦးကပြောဆိုပါတယ
်တကွယ်ဒီနေ့တော့ပြင်းထန်ဆုံးပေါ့ဒီနေ့တော့ကြာတာပေါ့နော်နှစ်နာရီခွဲနေ၅နာရီချီဖြစ်တယ်အရင်ကတော့ဒီခဏလောက်ပဲပေါ့နော်၅မိနစ်ဆင်းမြင့်လောက်ပါပဲအဲဒီရက်နဲ့ဆို၅ရက်ရှိပြီတော့လုံးနေကြတော့ဒီလုံးနေကြတာမျိုးတော့ဖြစ်ပြီးသားပဲပေါ့နော်ဒါတော့ဒီဆုံးကံမလေးအများတော့ဖြစ်နေကြပါလားတိုက်ပွဲရှိတဲ့နေရာလည်းဖြစ်တယ်မရှိတဲ့နေရာလည်းရတာပေါ့နော်မရှိတဲ့နေရာကတော့တို့လုံးမ်းကြီးပေါ့တို့ရဲ့ရံသူရှိမှထင်တဲ့နေရာလေးဆမ်းမ်းကြီးတို့ဖြစ်တာလည်းရှိကြတယ်အဲ့ဒီတို့လည်းထိကြတာပေါ့နော
်ငါးရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နေကြီးတွေပြစ်ခတ်တာကြောင့်အယက်သားပြည်သူ၈ဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး၁၁ဦးရှိလာပြီလို့လည်းသူကပြောပါတယ်
ဒီဆုံးမတော့ရှိရောက်ရှိပြီမြေအိမ်ကြီးတချို့ကတော့ဒီပြည်နာတွေပေါ့နော်ခမန်းကြီးတော့ပဲရှိသေးတာနေတချို့ကတော့ခမန်းကြီးဆိုတော့နောက်လုံး၆လုံးတော့ရှိမယ်အပြည်ပြည်ရတားတွေဆုံးမတော့ရှိရောက်လို့ရှိပါတော့အော်လက်နဲ့ကြည့်လို့သိတာညာလိုက်ပါဒီတက်ခွဲတင်းမှာတော့မဟုတ်ဘူးသူစားတဲ့လူတွေရှိတယ်ကွာဆက်တရတော့ဒီသူထားရလို့လေ
ဒါကြောင့်မြို့ရဲကဒေသခံအတော်များများကဘေးကင်းတဲ့နေရာမှာပြောင်းရွှေ့နေရပြီလို့လည်းပြောပါတယ်ကြည့်ခဲ့တဲ့မတ်လ29ရက်နေ့နဲ့28ရက်နေ့တုန်းကလည်းမိုးပြဲမြို့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။အဲ့ဒီတုန်းကလက်နက်ကြီးနဲ့လေကြောင်းတပ်ခဲမှုကြောင့်ကလေးနှစ်ဦးသေဆုံးပြီးအယက်သား9ဦးထပ်မံဒဏ်ရာရရှိတယ်လို့ကယ်ဆယ်ရေးလုပ်နေသူက VOA ကိုပြောထားပါတယ်။တိုက်ပွဲကြောင့်ထိခိုက်သေဆုံးသူတွေပိတ်မိနေသူတွေကိုဝန်ရောက်ကယ်ဆယ်ဖို့ကအလွန်ခက်ခဲတဲ့အကြောင်းပရဟိတကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ
်။တိုက်ပွဲရဲ့တော့ဒီမှာတော့ခုတော့မလွယ်ဘူးတော့မလွယ်နဲ့ဒါနဲ့ဒီစင်ကြလာမယ်ရနေဝင်ဖို့စုံလိုက်ရတာဘာမှမဖြစ်နေရဘူးညဝင်လို့ရမယ်လောဝဝဝင်လို့မရအောင်ဆိုရင်ဒီလူချင်းနဲ့အဆင်ပြေလို့ဆက်လာခိုင်းနေပါတော့ဟိုနေရာရှင်းကြတာပေါ့နော်အဲ့လိုမျိုးတွေလည်းလုပ်ပြရတယ်ဆက်ခဲတော့ရှိပါတယ်တိုင်ဝင်နေရာဝင်ဖို့ဆိုတော့မလွယ်ဘူးလေနော်ဆိုတာဟိုတပတ်ကလည်းလည်းနေတယ်ဒါထူးတဲ့ခါကြတော့လေ
တိုက်ပွဲကာလအတွင်းတွားရေးလာရေးခေတ်ကြတာကြောင့်ဒဏ်ရာပြင်းထန်တဲ့သူတွေစေကုသမှုတေချာမခံယူရတဲ့အတွက်အသက်ဆုံးရှုံးတာတွေရှိနေတယ်လို့လည်းပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေမကြခနဘေးလွယာကိုပြေးလွားနေရပြီးတော့ကျန်းမာရေးအခက်အခဲစားသောက်ရေးအခက်အခဲစတဲ့ဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့လဲကုညီကယ်ဆယ်ရေးလုံသားတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးမိုးပြဲကာကွယ်ရေးတပ်ကတော့စစ်ကောင်စီကအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာတာကြောင့်ဒေသခံကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်